အမေရိကန်ကိုဝင်ဖို့မက္ကဆီကိုနိုင်ငံကိုဖျက်လာကြတဲ့ရွှေပြောင်းအခြေချသူတွေကိုထိန်းချုပ်ရေးမက္ကဆီကိုဘက်ကနှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်မှုမရှိခဲ့ပေမဲ့အခုသဘောတူညီချက်အသည့်အရာဒီပြဿနာရောပါတက်တာလာမယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ဘဟုအမေရိကနိုင်ငံတွေကနေအမေရိကန်ကိုဥတီလာကြတဲ့ရွှေပြောင်းအခြေချသူတွေကိုမက္ကဆီကိုဘက်ကအကြောင်းတစ်ခုခုကြောင့်မတားဆီးဘူးဆိုရင်တော့တိတ်ပြီးထိရောက်တဲ့အရင်ကပုံစံအတိုင်းပဲမက္ကဆီကိုသွင်းကုန်နေအပေါ်အခွန်ကောက်မယ်လို့အမေရိကန်ခေါင်းဆောင်ကသတိပေးပါတယ်ဒါပေမဲ့လိုအပ်မယ်လို့မထင်ဘူးလို့လည်းပြောပါတယ်ပြီးခဲ့တဲ့တောက်ချန်နေ့ကကြေညာခဲ့တဲ့သဘောတူညီချက်အရရွှေပြောင်းဝင်ရောက်မှုတွေကိုတားဆီးနိုင်ဖို့အတွက်ဂွတ်ဒီမာလာနဲ့နယ်စပ်မှာမက္ကဆီကိုဘက်ကတပ်ဖွဲ့ဝင်6000တက်ချထားရမှာဖြစ်ပြီးမက္ကဆီကိုနိုင်ငံတွင်းမှာရောက်နေတဲ့ရွှေပြောင်းအခြေချသူတွေအနေနဲ့လည်းအမေရိကန်မှာနိုင်ငံရေးခိုလုံခွင့်တင်ထားစဉ်အတွင်းမက္ကဆီကိုမှာပဲနေထိုင်ရမယ့်လုပ်ပိုင်ခွင့်ကိုလည်းအမေရိကန်ဘက်ကရရှိထားပါတယ်။စာချုပ်ပါကိစ္စရပ်တစ်ခုကိုထုတ်ဖော်မကြေညာသေးတာရှိပေမဲ့တင့်တော်တဲ့တစ်ချိန်မှာကြေညာမယ်လို့လည်းသမ္မတထရန့်ကပြောပါတယ်။ဆယ်စုနှစ်နဲ့ချီမရှိခဲ့ဘူးတဲ့မက္ကဆီကိုနဲ့အမေရိကန်ကြားသိကောင်းတဲ့ပူပေါင်းဆောင်ရွက်မှုရှိလာမယ်လို့လဲအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်